ိုးရယုံရဲ့လုံနီးလုံထုံးတွေကိုလက်ထိုးပြီးကျော်လွှားရတဲ့ delay အမြင့်တွေခဲ့တဲ့မြန်မာနိုင်ငံမှာပြုပြင်ရေးလုပ်နေတာနှစ်နှစ်ကျော်လာပြီမြင်စီးပွားရေးလုပ်ငန်းမတည်ဘူးအခက်အခဲတွေရှိနေကြောင်းမကြာမီကထုတ်ဝေတဲ့ကမ္ဘာပါအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်စီးပွားရေးလုပ်ကံရတာအစဉ်အပြေဆုံးကနေအခက်အခဲဆုံးအထိနိုင်ငံပေါင်း189နိုင်ငံကိုစည်းရင်းလုပ်ထားတဲ့စာမျက်နှာ300ကျော်အစည်းအဝေးခန်းစာဖြစ်ပါတယ်စီးပွားရေးလုပ်ငန်းစတင်နိုင်မှုရစစ်တာအားရနိုင်မှုငွေချေးနိုင်မှုရင်းနှီးသူကိုကာကွယ်နိုင်မှုအခွန်ဆောင်မှုသဘောတူချက်အကောင့်တွေပေါ်နိုင်မှုရောင်းဝယ်မှုကြွေးပြတနာဖြေရှင်းမှုစတာတွေကိုလေ့လာပြီးစီးပွားရေးလုပ်ငန်းအစဉ်ပြေမှုကိုတိုက်တာပါတယ်။ကောင်းမွန်တဲ့စီးပင်းတွေရှိလေစီးပွားရေးလုပ်ရတာအစဉ်ပြေလေဆိုတဲ့သဘောဖြစ်ပါတယ်။စီးပွားရေးလုပ်ရခင်ရအလွယ်ကူဆုံးဟာစင်ကာပူဖြစ်ပြီးအခက်ခဲဆုံးဟာမြန်မာပြည်ဖြစ်နေပါတယ်။မြန်မာတဲ့ဆိုတာအာဖရိကတိုက်က9နိုင်ငံပဲရှိပါတော့တယ်မလို့အပ်တဲ့စာရွက်စာတမ်းတွေတောင်းနေတော့မှကြံ့ကြာရတာဖြစ်ကြောင်းလွန်ခဲ့တဲ့ဇူလိုင်လမှာကျင်းပတဲ့မြန်မာနိုင်ငံကုန်ပယ်နဲ့စက်မှုလုပ်ငန်းရှင်အသင်းချုပ်ရဲ့အာဆီယံရေးရာဆွေးနွေးပွဲမှာပြောဆိုကြကြောင်းသိရပါတယ
်အကျိုးအမြတ်ရမယ်လို့ယုံကြည်တဲ့အတွက်စီးပွားရေးလုပ်ငန်းကိုတည်ထောင်တာဖြစ်ပါတယ်ကုမ္ပဏီသစ်လုပ်ငန်းသစ်တည်ထောင်တဲ့အခါမှာရင်ဆိုင်ရမယ့်အခက်အခဲတွေရှိပါတယ်ဒီအထက်မှာဘျူရိုကရေစီလုံနီးလုံထုံးအလွန်အမင်းကြန့်ကြာတာမျိုးမဖြစ်ဖို့အရေးကြီးပါတယ်လုပ်ငန်းတွေရှင်သန်းမှစီးပွားရေးတိုးတက်ဖွံ့ဖြိုးနိုင်ပါတယ်ပုဂ္ဂလိကစီးပွားရေးလုပ်ငန်းဟာစီးမြင့်အတိုင်းလုပ်ကြရတာမို့စီးမြင့်ကဒုက္ခမပေးဖို့လိုပါတယ်အလုပ်သမား10ယောက်ကနေ90အထိရှိတဲ့ပြည်တွင်းလုပ်ငန်းလေးတွေကိုကမ္ဘာပံကလေ့လာသုံးသပ်ပြီးသူတို့ရင်ဆိုင်ရတဲ့အခက်အခဲတွေကိုနှိုင်းယှဉ်တင်ပြထားပါတယ်စီးပွားရေးလုပ်ငန်းစတဲ့အဆင့်မှတ်ပုံတင်တဲ့အဆင့်မှတ်ပုံတင်ပြီးအခြေအနေစတာတွေကိုလေ့လာပြီးတွေ့ကြုံရတဲ့အခက်အခဲတွေကိုတင်ပြထားတာဖြစ်ပါတယ
်စီးပွားရေးလုပ်ငန်းစတင်လုပ်ကင်ဖို့အခက်အခဲဆုံးအာရှနိုင်ငံဟာမြန်မာပြည်ဖြစ်နေပါတယ်လုပ်ငန်းတစ်ခုစဖို့အဆင့်70ဆင့်သို့မဟုတ်ရှောက်လွန်70မြို့တင်ရပြီးရက်ပေါင်း90ကျော်ကြာတယ်လို့ဆိုပါတယ်ရက်ွက်လူကြီးစီကထောက်ခံစာယူတာကစပြီးကုမ္ပဏီစတင်နိုင်တဲ့အသည့်ယုံလုံနီးလုံထုံးတွေတိုင်လိုက်လို့ရတာကတည်းဒေါ်လာ1900လောက်ဈေးကုန်ကြသွားပါတယ်ငွေရင်းဒေါ်လာ6000လိုအပ်တယ်လို့သတ်မှတ်တာမူတရားဝင်စီးပွားရေးလုပ်ငန်းစဖို့တွန့်ဆုတ်နေပုံရပါတယ်ဒါပေမဲ့မြန်မာကုမ္ပဏီတွေရဲ့မတည်ငွေနဲ့ကနဦးထက်ဝင်ငွေသတ်မှတ်ချက်ကိုအောက်တိုဘာနှောင်းပိုင်းကပေးဖြစ်ကြောင်းသိရပါတယ်ယင်းဒီမြုံနံသူကိုအကာအကွယ်ပေးရမှာနဲ့သဘောတူချက်အကောင့်ထဲပေါ်ရမှာလဲမြန်မာပြည်မှာအခက်အခဲဆုံးဖြစ်နေပါတယ်
အချင်းချင်းရယူထားတဲ့သဘောတူညီချက်ဥပမာအရောင်းအဝယ်စာချုပ်အတိုင်းစီးပွားရေးလုပ်နိုင်ရင်အကောင်းဆုံးဖြစ်ပါတယ်။သဘောတူချက်အတိုင်းမလုပ်နိုင်လို့ဖြစ်ပေါ်လာတဲ့ပြဿနာကိုမြန်မြန်ဖြေရှင်းပေးနိုင်ရင်လုပ်ငန်းအဆင်ပြေနိုင်ပါတယ်။လုပ်ငန်းသဘောတူညီချက်အကောင့်ထဲဖော်ရမှာလဲမြန်မာပြည်မှာအခက်အခဲဆုံးဖြစ်နေပါတယ်။ပြဿနာဖြစ်ရင်အဆင့်ပေါင်း45ဆင့်လောက်ကိုကျော်လွှားရပြီးအမှုဖြေရှင်းတာ3နှစ်ကျော်ကြာပါတယ်။စင်ကာပူမှာတော့ငားလာနဲ့ဖြည့်ရှင်းနိုင်တယ်လို့ဆိုပါတယ်မြမစီးပွားရေးလုပ်ငန်းအများစုဟာနားလည်မှုနဲ့လုပ်တာမို့စာချုပ်စာတမ်းမရှိကြပါဘူးနိုင်ငံခြားကုမ္ပဏီတွေများလာတဲ့အခါမှာလုပ်ငန်းကန်ထရိုက်စာချုပ်ဟာအရေးကြီးလာပါတယ်မြမပြည်မှာ19ရာစုကကန်ထရိုက်ဥပဒေကိုကျင့်သုံးနေတာကလည်းပြဿနာတစ်ခုဖြစ်ပါတယ
်ကုမ္ပဏီတွေပေးဆောင်ရမယ့်အခွန်တော်မြမပြည်မှာလျော့ချလိုက်တာကိုတော့ကမ္ဘာပါအစည်းအဝေးခန်းစာမှာကြည့်ကျူတာတာတွေ့ရပါတယ်မြန်မာပြည်ကိုစီးပွားရေးလုပ်ရတာခက်ခဲတဲ့အရှိတိုင်းနိုင်ငံအဖြစ်ကမ္ဘာပံကသတ်မှတ်ထားပြီးမယ်အောက်တိုဘာအစောပိုင်းကတုတ်ပြန်တဲ့အစည်းအဝေးခန်းစာမှာတော့နိုင်ငံခြားယင်းနှီးမြုပ်နှံမှုတိုးပွားလာပုံကိုဖော်ပြထားပါတယ်နိုင်ငံခြားအယင်းအနီးပမာဏဟာပြည်တွင်းအသတင်းထုတ်လုပ်မှုရဲ့400ခန့်နှုန်းရှိရာကနေဒီနှစ်ထဲမှာ900ခန့်နှုန်းအထိတိုးပွားလာတယ်လို့ဖော်ပြထားပါတယ်အခက်အခဲတွေရှိနေပြီမဲ့ဒီနေ့တည်းမှာစီးပွားရေးတိုးတက်မှုနှုန်းဟာ600ရာခိုင်နှုန်းကျော်ရှိပြီးရှင်းနေမှာ900ရာခိုင်နှုန်းနီးပါးတိုးတက်လာပွဲရှိတယ်လို့ကမ္ဘာပံကကန့်မှန်းပါတယ်ပြည်ပြည်ရေးလုပ်တဲ့သက်တမ်းကြာလာလေးလေးစီးပွားရေးလုပ်ရတာအဆင်ပြေလေးလေးဖြစ်လာနိုင်တယ်လို့လည်းယူဆကြပါတယ်လောလောဆယ်မှာတော့စင်ကာပူမှာ3ရက်အတွင်းစီးပွားရေးလုပ်ငန်းစနိုင်ပြီးမလေးရှားမှာ6ရက်အတွင်းစနိုင်ပါတယ်ထိုင်းနိုင်ငံမှာ29ရက်နဲ့စနိုင်ပြီးမြန်မာပြည်မှာ82ရက်ကြာတာမို့လို့ရခိုင်ရခက်ခဲတဲ့အဆင့်ကမတက်နိုင်ဘူးလို့သတ်မှတ်ထားတာဖြစ်ပုံရပါတယ်ခင်ဗျာ